သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်ပရရှင်များယနေ့ဇူလိုင်လ31ရက်ဗုဒ္ဓနေ့အတွက် SPS Newsless သတင်းထုတ်များကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Daryl အောင်မှယနေ့အတွက်ထိတ်တန့်သတင်းများရက်လေကြောင်းလိုင်းမိမိစန္ဒာလျက်ဒီဝါလီခံတည်ယူပို့ဆောင်ရေးအလုပ်သမားများတမက်ကာကရက်လေကြောင်းလိုင်းတွင်လောက်သား150ထက်မနည်းအလုပ်လက်မဲ့ဖြစ်မယ်လို့ပြောဆိုပြီး Boeing 737ခီးစဉ်အားလုံးကိုရပ်ဆိုင်းနောက်ကြောင်းသိရှိရပါတယ်လေကြောင်းလိုင်းရဲ့ဒေသတွင်ဝန်ဆောင်မှုများဆက်လက်လေပတ်နေကြောင်းမြို့တော်ဒေသိမ်များသို့ဒေသဆိုင်ရာလေကြောင်းခီးစဉ်များအပါအဝင်ဖြစ်ပါတယ်အနေဆင်ညာအုတ်ချုပ်ရေးမှုများဖြင့်ခန့်ထားပြီးပို့ဆောင်ရေးအလုပ်သမားများတမကအုတ်ချုပ်ရေးမှုများက Rex တွင်အလုပ်ကန်150အထိအလုပ်တွေဆုံးရှုံးနိုင်ကြောင်းပြောကြားထားပါသည်တမကက Michael Kane က ABC တို့ပြောကြားရာတွင်အုတ်ချုပ်ရေးမှုများသည့်737များကိုအသုံးပြုခဲ့တဲ့မြို့တော်လည်ပတ်မှုမှအလုပ်ကန်600နှင့်လေကြောင်းလိုင်းရဲ့ဒေသတွင်းအလုပ်ကန်250ပြည့်ပြည့်သွားမှဖြစ်ကြောင်းပြောကြားပါသည်တေယူပို့ဆောင်ရေးဝန်ကြီးကက်သရင်ကင်းကဖက်ဒရယ်ဆိုအပ်သည့် Rex သည်ဩစတြေးလျတွင်ဆက်လက်အလားအလာရှိရန်တရားစီရင်လိုအပ်ကြောင်းပြောကြားပါသည်။ Virgin Australia သည် Rex သုံးဆွဲသူများအား၎င်းတို့၏လက်မှတ်ကိုအခမဲ့ဖြင့် Virgin လေယာဉ်သို့လွှဲပြောင်းရန်လက်ရှိလက်မှတ်များကိုပေးဆောင်ထားပါသည်။ပြန်လည်ဖြည့်ဖြိုးမြင့်စွမ်းအင်ဘတ်ဂျက်ယူဆဝေးပြည်နယ်ဝန်ကြီးချုပ် Chris Minh ကကဘာကြီးသည်ပြန်လေဖြည့်ဖြိုးမြဲစွမ်းရည်ဖြစ်သူပြောင်းလဲခြင်းတွင်ကြောင့်မိသွေးသုံးဆွဲမှုကိုရပ်တန့်မှုကကြံရစ်ခဲ့သောဒေါ်လာ50ဘီလီယံကိုနိုင်ငံခြားသို့ပို့ကုန်အသစ်များလှုပ်ဆောင်ရန်လိုအပ်ကြောင်းပြောကြားပါသည်။ကြောင့်မိသွေးတင်ပို့မှုသည်ညှဆပွေးရဲ့နှစ်စဉ်ဝင်ငွေကိုမြင့်တင်ပေးပြီးပြည်내တစ်ခုတည်းသောအချီးမားဆုံးပို့ကုန်တစ်ခုဖြစ်ပါသည်။ Consultancy Company ဒဲလိုလိုက်တဲ့ဤစေစုနှစ်အတွင်းတစုံတရာရေးယူဆောင်ရွက်ခြင်းမပြုပါကတနိုင်ငံလုံးအတိုင်းအတာဖြင့်ရုပ်ကြွေးလောင်စီတင်ပို့မှုဒေါ်လာ290ဘီလီယံကျဆင်းသွားမယ်လို့ရည်မှန်းထားပါတယ်။မစ္စတာမင်းကစိန်ခေါ်မှုသည်တခြားရွေးချယ်စရာများကိုရှာဖွေခြင်းဖြစ်တယ်လို့ပြောဆိုသွားပါတယ်။ဘေရုရှိဟက်စ်ဘိုလာပြစ်မှတ်ကိုအစ္စရေးကတိုက်ခတ်လေဗဒန်တောင်ပိုင်းဒါဟီယာစင်ဂျေဘုံမှာခြေလောင်တဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးဒေသခံတွေကိုတုံ့လှုပ်ခြောက်ခြားစေခဲ့ပြီးအနည်းဆုံးလူတဦးသေဆုံးကအခြားအများအပြားဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်။ Israel နဲ့ကင်တပ်ဖွဲ့များက Hezbollah စစ်အုပ်စုရဲ့အစစ်မြင့်ရရှိတဦးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်း Israel ကထုတ်ဖော်ပြောဆိုပါတယ်။ Israel ထိန်းချုပ်ထားသော Golan ကုန်းမြင့်ရှိမြို့ငယ်လေးတွင်ကလေးများနှင့်ဆယ်ကျော်သက်12ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုပြီးရဲအနည်းငယ်ကြားတွင်ယခုတိုက်ခိုက်မှုဖြစ်ပေါ်လာခြင်းဖြစ်ပါသည်။ Israel စစ်တပ်ကသူတို့ပြစ်မှတ်ထားတဲ့ Hezbollah တပ်မှုဟာအဲ့ဒီတိုက်ခိုက်မှုမှာတာဝန်ရှိတယ်လို့ယုံကြည်ကြောင်း Israel စစ်တပ်မှထောက်လှမ်းရေးရည်တပ်ဗိုလ်ချုပ် Hargari ကပြောဆိုပါသည်။ Social Media Platform Exposed ခု၌ Lebanon ဝန်ကြီးချုပ် Najib Mikati ကအစ္စရေးရဲ့တိုက်ခိုက်မှုကိုပြောင်ပြောင်တင်းတင်းရန်လိုတဲ့လောက်ရအဖြစ်ရှုတ်ချခဲ့ပါလေ။တိုက်ခိုက်မှုအတွင်းဟက်စ်ဘိုလာအကြီးအကဲကိုဖြိုခွင်းရန်ကြိုးပမ်းမှုအောင်မြင်ကြောင်းအစ္စရေးတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုပါလေ။သို့တော်လည်းထိုအချက်လက်များကိုအတိမပြုနိုင်သေးပါဘူး။ Paris Olympic Paris Olympic ရေကူးပြိုင်ပွဲ၌ဩစတြေးလျမှကယ်လီမကန်ဝန်ဒီမီတတရာဘက်ဆို၌ဇူလိုင်လ31ရက်နေ့ကရွှေတံဆိပ်ကိုရရှိခဲ့ပါတယ်။သူမသည်အိုလံပစ်စံချိန်အသစ်58.33စက္ကန့်ဖြင့်စံချိန်အသစ်ကိုလည်းတင်နိုင်ခဲ့ပါတယ်။ဩစတြေးလျအမျိုးသားရယ်လီအဖွဲ့သည်မီတ200ဖရီးစတိုင်ဖိုင်နယ်တွင်ဗြိတိန်ကရွှေတံဆိပ်အမေရိကန်ကဒုတိယဖြင့်ဩစတြေးလျကတတိယခြေတံဆိပ်ကိုရရှိခဲ့ပါတယ်။တခြားရလများတွင်ဩစတြေးလျနှမျိုးသားဘတ်စကတ်ဘောအသင်းသည်ကနေဒါကို93-83ပြည့်ရှုံးနိုင်ခဲ့ပြီးဘယ်လ်ဂျီယံအသင်းကကူကဘာရာဘတ်စကတ်ဘောအသင်းကို6-2ဖြင့်အနိုင်ရရှိသွားပါသည်။နေ့စဉ်သတင်းတူ News Flash များကိုပိုမိုကြားသိရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ